ထိုင်းမြန်မာနယ်စပ်မြောက်ဝတီခရိုင်ရွှေကိုကိုဒေသကအွန်လိုင်းငွေလိပ်ခိုင်းနေရဲတားကောင်ဖြစ်ခဲ့ရတဲ့တရုတ်နိုင်ငံသား39အပါအဝင်နိုင်ငံခြားသား62ဦးကိုဒီကနေ့ February 6ရက်နေ့မှာမြောက်ဝတီမဲဆောက်တံတားကနေပြီးတော့ BGF တပ်ဖွဲ့တွေကထိုင်းဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်ထိုင်းဘက်ကထိုင်းဒုတိယကာကွယ်ရေးဝန်ကြီးကလက်ခံယူခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးအေးမကဆက်ပြောပြမှာပါ
မြန်မာနိုင်ငံတွင်းမှာရှိနေတဲ့ကြားဖြန့်ခေါ်အွန်လိုင်းငွေကြေးလိမ်လည်ခိုင်းတွေကိုထိုင်းနဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံတကာကနှိမ်နင်းမှုတွေအခုနောက်ပိုင်းဇက်တိုက်လှုပ်လာနေရမှာဒေသတွင်းသက်ဆိုင်ရာနိုင်ငံသားအတော်များများကိုလည်းကဲထုတ်နိုင်ခဲ့ပြီဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ6ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကိုကိုဒေသကငွေလိမ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့တရုတ်နိုင်ငံသား39ဦးအပါအဝင်နိုင်ငံခြားသား62ဦးကို BGF နယ်ခြားစောင့်တပ်ကထိုင်းအနာပိုင်းဒီထံပြန်လည်လွှဲပြောင်းပေးရခဲ့တာပါအခုလွတ်မြောက်လာတဲ့နိုင်ငံခြားသား62ဦးထဲမှာအမျိုးသား53ဦးနဲ့အမျိုးသမီး10ဦးတို့ပါဝင်ပါတယ်နိုင်ငံအလိုက်ကတော့တရုတ်နိုင်ငံသား39ဦးအိန္ဒိယ73ဦးအင်ဒိုနီးရှား5ဦးကဇက်စတန်တူအီသီယိုးပီးယားတူမလေးရှားတူပါကစ္စတန်တူတို့ပါဝင်နေဆိုပြီးထိုင်းတာဝန်ရှိသူတွေကတရားဝင်ထုတ်ပြန်ထားပါတယ်။ပြန်လည်လွတ်မြောက်လာသူတွေရဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံတပ်ခရိုင်လဝကရုံးမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဒုဝန်ကြီးမစ္စတာဖုန်ထန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
။ထမေလောင်းเนี่ยเราได้ติดตามก็ทราบว่าทวีก็โกเนี่ยไฟฟ้ามันลดลงไปชิ้นนึง
သူတို့အားလုံးဟာကြားဖြန့်လိမ်လည်ခိုင်းနေတဲ့တားကောင်ဘဝနဲ့အတင်းအကျပ်အလုတ်ခိုင်းစေခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့သူတွေပါပြန်လွတ်လာတဲ့သူတွေကိုလည်းဆက်လက်စုံစမ်းစစ်ဆေးပါမယ်တကယ်လို့သူတို့တွေမှာပြစ်မှုတစ်စုံတရာကျူးလွန်ထားတာမတွေ့ရဘူးဆိုရင်တော့တက်ဆိုင်ရာတန်ယုံတွေကနေတဆင့်ပြန်လည်လွှဲပြောင်းပေးပါမယ်ထိုင်းနိုင်ငံလုံခြုံရေးနဲ့တက်ဆိုင်လာတဲ့အတွက်ဖမ်းဆီးထားတဲ့သူတွေပြန်လည်လွတ်မြောက်လာရေးတက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံပူးပေါင်းလှုပ်ဆောင်နေကြတာပါအခုလိုမျိုးမြန်မာနိုင်ငံဘက်ကိုလျှက်စစ်မီးနဲ့လောင်စာဆီတင်ပို့မှုတွေဖြတ်တောက်လိုက်တဲ့အတွက်ရွှေကုတ်ကိုဘက်မှတက်ရောက်မှုနဲ့အခက်အခဲတွေဖြစ်လာနေတာကြောင့်နိုင်ငံတကာပြည်သူတွေလည်းဆက်လက်လွတ်မြောက်လာမှာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့တာပါပြန်လည်လွှဲပြောင်းပေးခဲ့တဲ့နိုင်ငံခြားသား62ဦးကိုတော့ထိုင်းဘက်ကရာချမနူနယ်ခြားစောင့်တပ်ရဲ့စစ်တပ်ရင်းနေနဲ့တွားရောက်လက်ခံပြီးခေါ်ဆောင်လာခဲ့တာပါ BGF ကနေလွှဲပြောင်းပေးခဲ့တဲ့နိုင်ငံခြားသားတွေကိုတက်ခရိုင်လဝကအဆောက်အဦမှထားပြီးလက်ခံတွေ့ဆုံခဲ့တယ်လို့သတင်းစာရှင်းလင်းပွဲလည်းပြုလုပ်သွားခဲ့တာဖြစ်ပါတယ်ရှင်